မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးထူးခိုးဆေးလဲဒေါက်တာရဟီလီရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကတော့ဒီကနေ့မှအဆုံးသတ်ခဲ့ပါပြီ။ကုလထူးခိုးဆေးလဲဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်ပြည်ထောင်စု၈နှစ်ကျော်နဲ့လည်းနေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။အပြည့်စုံကိုတော့စက်တော်မြင်းမြန်ထားတဲ့ BOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံတွင်းလူအခွင့်အရေးအခြေအနေတွေကိုစက်နှစ်ကြာခွင့်ဆင်းလေ့လာပြီးတဲ့နောက်ကုလထုကုစလေဒေါက်တာရန်ဟီလီဟာဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်အကျင်းပနေတာပါ။သူမရဲ့ခီးစဉ်အဆုံးသက်ခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဦးဝင်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သူမရဲ့ဒီကနေ့ခီးစဉ်သေးစိတ်ကိုတော့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြောခွင့်ရပုဂ္ဂိုလ်ဦးအေးဝင်းကအခုလိုပြောပါတယ
်။ဟုတ်ကဲ့ဒီနေ့မှာဒေါက်တာရန်ဟီလီကရှိနေကြုံဖုန်းထုတ်နေအရေးဆုံးပြောပါတယ်။ပြီးပြီးတော့ကျန်ကြီးဝီဒေါက်တာဖီမင်းပြပါတယ်။ Now ဒီအနေသင်းသိသိရေးနဲ့ကျန်တဲ့နေရာချထားရေးကော်မတီပြပါတယ်။အဲ့ဒီအဖွဲ့ကိုဘုံမှုရုပ်အောင်ဆုံးဒီရေးဒုတိယဝန်ကြီးကဆောင်ပြပါတယ်။နောက်ပြီးတော့ဒီနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဖီမင်းပြပါတယ်
။ဟုတ်ကဲ့ရန်ကုန်ပြန်ရောက်ပါလို့
ဒီကနေ့အစောပိုင်းမှာပြည်ထောင်ဝင်ကြီးဦးဖေမြင့်နဲ့တွေ့ဆုံစဉ်အတွင်းသတင်းရယူခွင့်ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ပြည်ထောင်ဝင်ကြီးဌာနအမြင့်တဲ့အတွင်းဝင်ဦးမျိုးမြင့်မောင်က VOE ကိုပြောပါတယ်
။ဟိုပြည်သားတခုကတော့ကျွန်တော်တို့နဲ့ဆွေးနွေးတယ်ဆိုတာဒီအားကြောင့်ရဖြစ်မလဲဆိုရင်သတင်းထုတ်ပြန်မှုဆိုင်ရာသတင်းရယူခွင့်ဆိုင်ရာဒီကိစ္စရပ်တွေကိုအဓိကထားပြီးဆွေးနွေးရတယ်ဆိုတော့ကျွန်တော်ကရည်ရွယ်ချက်လို့ရပါတယ်။
အခုနောက်ပိုင်းပေါ်တော့တည်င်းသမားတွေဖန်ခံရပြီးတော့66တတိယနဲ့တည်င်းသမားတွေတရားစွဲဆိုခံရတဲ့ကိစ္စတွေကိုဆွေးနွေးခဲ့ရမျိုးရှိပါလားခင်ဗျာ။
အဲ့တော့ကျွန်တော်အတိအကျပြောလို့မရဘူးကျွန်တော်ကကျွန်တော်ပြောရတဲ့အတိုင်းပေါ့နော်အကြောင်းအရာလေးရတာလေးရှင်းပြရတယ်ဆိုတော့ကျွန်တော်တို့အသေးစိတ်ပြောရှိဖို့တော့ကျွန်တော်တို့
မင်းစင်ဟီလီဟာဒီမရဲ့ခီးစဉ်ဆက်ဆက်ခြင်းနေမှာပဲဆက်သွေးဥပဒေပုံမှန်66ကာတီကိုဖျက်သိမ်းပေးဖို့ဥဆောင်လှုပ်ရှားနေတဲ့လူငယ်အဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့မင်းကနေပြီးတော့မှအမျိုးသားလွတ်တော်ဥပဒေမူကြမ်းကော်မတီနဲ့တွေ့ဆုံခြင်းအတွင်းမှာလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဟန်တာနောက်ဆက်နေတယ်လို့ဝေဖန်နေကြတဲ့ပုံမှန်66ကာတီကိုလုံးဝဖျက်သိမ်းပြဖို့တိုက်တွန်းဆွေးနွေးခဲ့တာပါမြန်မာနိုင်ငံကို6ချိန်မြောက်လာရောက်လေလာတဲ့ကုလသမဂ္ဂလူအခွင့်အရေးအထူးကုသလေမစ်ဆန်ဟီလီဟာလုံခြုံရေးအခြေအနေတွေကြောင့်အစိုးရကတွားရောက်လေလာဖို့တားမြစ်ထားတဲ့ရှမ်းပြည်နယ်အတွင်းကနေရာတချို့ကလွဲလို့သူခီးစင်မှာတွားရောက်ဖို့စီစဉ်ထားတဲ့နေရာတွေအားလုံးကိုတွားရောက်ခဲ့တာပါရခိုင်ပြည်နယ်ကိုတွားရောက်ရမှာတော့ပြည်ပခဖြစ်ခဲ့ရာမော်တော်ဒေတာအပါဝင်အထူးစီးပွားရေးဆောင်ဆောက်ဖို့ပြင်ဆင်နေတဲ့ကြောက်ဖြူမျိုးနယ်နဲ့ဘူဒီတော်အချင်းထောင်တို့ကိုလည်းတွားလေလာခဲ့ပါတယ်ဒီတစ်ခေါက်မှာတော့ကချင်ပြည်နယ်ကိုမတွားရောက်ခဲ့ပေမဲ့လည်းကရင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကလူအခွင့်အရေးအခြေအနေကိုတွားရောက်ပြလာခဲ့ပါတယ်။ဒါ့အပြင်ရန်ကုန်နဲ့နေပြည်တော်တို့မှာလည်းအစိုးရဒီပိုင်ကောင်းဆောင်တွေနိုင်ငံရေးတကြလှုပ်ရှားသူတွေနဲ့ဒေသခံတို့ကိုတီးခြားစီတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရဟီလီဟာဒီတစ်ခေါက်ခီးစဉ်တွင်တွေ့ရှိချက်တွေကိုသတင်းမီဒီယာသမားတွေကိုရှင်းလင်းပြောကြားပြီးတဲ့နောက်လာမယ့်အောက်တိုဘာလမှာကုလသမဂ္ဂမှာအစီရင်ခံစာတည့်တင်သွင်းတော့ဖို့ရှိပါတယ်ခင်ဗျာ။